ကချင်ပြည်နယ်ကားမိုင်းဂိတ်မှာကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့စစ်ပီးဒုက္ခသည်တွေစီသွားမဲ့ရင်လေးစီကိုလိုင်းစင်မဲ့အဖြစ်ဖမ်းဆီးပြီးတရားဥပဒေအရအရေးယူမယ်လို့တပ်ဖက်ကပြောဆိုလိုက်ချိန်မှာပဲကချင်အဖွဲ့ဖက်ကလည်းတားဆီးတဲ့တပ်မတော်အရာရှိတွေကိုကားမိုင်းရဲစခန်းမှာပဲတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။အခုလိုပြန်လည်တရားစွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးဥပဒေအကြောင်းအရဆက်လက်ရင်ဆိုင်သွားကြမယ်လို့သိရပါတယ်။မဆူမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကကချင်ပြည်နယ်ကာမိုင်းမြို့အဝင်စစ်ဆေးဂိတ်မှာမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်ဘက်ကရှောင်းတခင်စစ်ဆေးတဲ့အချိန်ကချင်ပြည်နယ်ဖားကန့်မြို့ကကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလာမောင်လာတောင်ဦးဆောင်တဲ့ယင်းစစ်ဆေးတဲ့က၄စီးဟာလိုင်စင်မဲ့ယင်း၄စီးဖြစ်တဲ့အတွက်ဥပဒေအရအရေးယူဆောင်ရွက်မယ်လို့တပ်မတော်ဘက်ကဩဂုတ်လ21ရက်နေ့ကသတင်းထုတ်ပြန်ပါတယ်တပ်ဖက်ကအခုလိုပြောဆိုလိုက်ချိန်နဲ့တပြိုင်တည်းမှာပဲကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကလည်းသူတို့ကိုပိတ်ပင်တားဆီးတဲ့တပ်မတော်အရာရှိ၃ကိုကာမိုင်းရဲစခန်းမှာအမှုဖွင့်တရားစွဲဆိုလိုက်တာကိုကာမိုင်းရဲစခန်းဘက်ကအမှုလက်ခံကြောင်းဩဂုတ်လ21ရက်နေ့ညကဖုံးဆက်အကြောင်းကြားလာတဲ့အတွက်ဥပဒေကြောင်းအရာဆက်လက်ရင်ဆိုင်သွားကြမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကဥပဒေကြောင်းအရာဆောင်ရွက်ကူညီပေးမယ်ရှေ့နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဒါတော့ကျွန်တော်တို့က20ရက်နေ့မှာတို့ဒီအမှုဖွင့်တိုင်စာခေါ်မှာပေါ့နော်တိုင်စာနဲ့ကျွန်တော်တို့ရဲစခန်းမှာအမှုဖွင့်ထားလိုက်တာပေါ့ဖွင့်ထားတော့ရဲစခန်းနဲ့လက်ခံတယ်လက်ခံပြီးတော့သူကဘာနဲ့ဖွင့်တယ်လဲဆိုတော့ရာစက်ကြီးပုံမှာ384ပုတ်ထီးပေါ့384ပုတ်ထီး504မင်းဆောင်114အဲ့ဒါနဲ့သူတို့အမှုဖွင့်ထားပြီပေါ့နော်ကားစီးပိတ်ပင်တာပေါ့လေ904ကတော့ဟိုပါပေါ့ချင်း6တာပေါ့ဒီဟိုပါပေါ့ညော်နိုင်ငံတော်ညီမှုပြည်ပြမှုကိုဟိုပါပေါ့အနောက်ဟိုပါပေါ့ပြစ်စည်းစီအောင်ဆိုပြီးတော့သူကအနောက်ရှက်ပြုတယ်ပေါ့လေဆိုပြီးတော့မှချင်း6တာပေါ့လေချင်းကြောက်တယ်တစ်တစ်လေးဆိုတာကတော့ပူပေါင်းကြံစီတာပေါ့အဓိကကတော့ဥတွေနဲ့အညီဒီတပ်မတော်ကနေပြီးတော့မှဒီလူတို့ကိုပေါ့လေ6လနဲ့ဖမ်းဆီးတယ်ပိတ်ပင်တယ်ပေါ့လေအဲ့ဒါလေးတွေလုတ်တဲ့အပေါ်မှာနောက်နောင်ပေါ့တပ်မတော်အနေနဲ့ဒီလူလုတ်တဲ့ကိစ္စတွေကိုဆင်ခြင်နိုင်အောင်ပေါ့ဆင်ခြင်နိုင်အောင်ဆိုပြီးတော့မှဒါပြည်သူလူထုကိုအဓိကကတော့အဲ့ဒါလေးဟိုပေါ့ message ပေးချင်တာပေါ့လေအဲ့ဒါတော့
သူတို့အနေနဲ့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့နမတိစစ်ပြေးဒုက္ခသည်တွေဒုက္ခရောက်နေလို့ဖားကန့်ကနေသွားပြီးလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီပေးရင်နှန်းနေဖြစ်တယ်ဆိုတာကိုတားဆီးခဲ့တဲ့တာဝန်ရှိသူတွေကိုဖြေရှင်းပေမဲ့လက်မခံခဲ့ပဲချင်းချောက်နှောက်ယှက်ခဲ့တဲ့အတွက်အခုလိုတရားစွဲဆိုရတာဖြစ်ပါတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလာမောင်လာထောင်ကလည်း VOA ကိုပြောပါတယ်
ကျွန်တော်အဖွဲ့ကိုပဲရွေးပြီးတော့တားစီပြီးတနေကုန်ဒုက္ခပေးတာလေ၃ရက်၄ရက်တိတိကျွန်တော်အဲ့လိုလို့တခါကျတော့အဲ့ကျွန်တော်အဲ့ရဲခန်းကိုကျွန်တော်ရဲ့ဟိုဟာသူလုတင်ပြတယ်ပေါ့ဗျာအဲ့ခါကျတော့ရဲခန်းကနေပြီးတော့ခါတော့ဒီပုံမှန်တွေနဲ့သူတို့ကိုကြားဆွဲလိုက်ပြီးတော့ဆိုပြီးတင်ပို့လာတာဆိုတော့ဆွဲရခြင်းရဲ့အကြောင်းရင်းလဲကျွန်တော်တို့ရဲ့ကားတော့ပေါ့ဗျာကျွန်တော်စီကကားတော့ကိုသူကအဲ့ဘူမူအိနိုင်ကလူရောဝင်လူလာလူပြီးရောတင်မကောင်းအဲ့ကားတော့သူကစီးတော့စီးလိုက်သေးတယ်
လိုင်စင်မဲ့ရင်နေတဲ့ကထောက်ပံ့ရေးပစ္စည်းတွေကိုကာမိုင်းကနေနမတီးကိုဆက်လက်ပို့ဆောင်နိုင်ရေးတာဝန်ရှိရသူတွေဘက်က6ဘိန်းရင်တစည်းစီစဉ်ပေးပေမဲ့ကချင်ဖွဲ့ဘက်ကလက်မခံပဲပတ်ဝန်းကျင်ကျေးရွာတွေကအမျိုးသမီးငယ်လေးတွေအပါအဝင်လူဝင်ရ100လောက်ဝန်းရံပြီးတော့လိုင်စင်မဲ့ရင်လေးစီးကိုရဲစခန်းသားမှာရှိတဲ့ကောင်ရနှစ်ချင်းဖျားရှိခိုးကျောင်းထဲကိုဥပဒေမဲ့ရွှေ့ပြောင်းဝင်ရောက်သွားခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးရင်တွေကိုတားဆီးတဲ့အချိန်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့နောက်ကချင်ဒေသခံတချို့နဲ့လူညုံရေးတပ်ဖွဲ့တွေကြားအခြေတင်ဖြစ်ခဲ့ကြတဲ့အချိန်ထိခိုက်ဒဏ်ရာရခဲ့သူကချင်အမျိုးသမီးမက်ဂိုင်ရင်ကိုတော့အခုမြေကြီးနားဆေးရုံမှာအတွင်းလူနာအဖြစ်ကုသမှုခံယူနေရတယ်လို့လည်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကရှေ့နေဦးခွန်အောင်ကအခြေအနေကိုပြောပြပါဗ
ျ။လူစုကိုအကြမ်းဖက်ပေါ့နော်အကြမ်းဖက်ပုံစံပေါ့လေဟိုဖမ်းဆီးတဲ့အချိန်မှာဖြစ်သွားတာပေါ့
အ
ဲ့ဒီအချိန်မှာယုံကြည်စံသဖြစ်ရင်လည်းဖြစ်သွားတာပေါ့လေရဲတပ်ဖွဲ့ကနေပြီးတော့မှဆီယမတယောက်ကိုပေါ့နော်အကြမ်းဖက်အဲ့လိုဟာတာပေါ့ပတ်သားစီဖမ်းဆီးတဲ့အချိန်မှာအဲ့ဆီယမနေပြီးတော့မှမူးမိလဲသွားပြီးတော့မှတန်ရာရတာပေါ့နော်
ဟုတ်ကဲ့
အဲ့ဒါကြောင့်မို့အဲ့ဆီယမကအဝါဖြစ်သွားတာပေါ့ဟိုဆေးရုံကိုရောက်သွားတာပေါ့လေကာမိုင်းတိုက်တဲ့ဆေးရုံကိုရောက်တယ်ရောက်ပြီးအဲ့မှာကုလာမှာပျောက်တဲ့အတွက်အခုလက်ရှိကတော့မြင်းကျနာဆေးရုံကြီးမှာတော့အတွင်းလူနာဖြစ်စကူတာမှုခံယူနေရပေါ့
ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဘက်ကမနေ့ပြန်ဩဂုတ်လ23ရက်နေ့မှာတော့ဒီကာမိုင်းဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းသာရှင်းလင်းပွဲလုပ်မယ်လို့သိရပါဗျ။လွန်လောဆယ်မှာတော့ဖမ်းဆီးထားတဲ့ရင်းနေတဲ့ကစစ်ပြေးဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေကိုတော့ကချင်ပြည်နယ်ဆိုရရဲ့အစီအစဉ်နဲ့ဒုက္ခသည်တွေစီအရောက်ပေးဖို့ဆောင်ရွက်နေပြီးလိုင်စင်မဲ့ရင်လေးစီးနဲ့ရင်ပေါင်းတွေကိုတော့ကာမိုင်းနယ်မြေရဲစခန်းမှာအမှုဖွင့်ပြီးဥပဒေအရဆက်လက်အရေးယူဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကတော့သတင်းထုတ်ပြန်ထားပါတယ်ရှင်။